American အောက်လွှတ်တော်ဥက္ကဋ္ဌရဲ့ခီးစဉ်ကြောင့်ထိုင်ဝမ်အပေါ်စီးရီးအရာရန်လိုရာတွေမလုပ်ဖို့ American နဲ့ကမ္ဘာ့အင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့တို့ကပြောဆိုလိုက်ကြပါတယ်။ထိုင်ဝမ်ကျွန်းရဲ့ဒီမိုကရေစီလွတ်လပ်ခွင့်ကိုအခိုင်အမာကာဝယ်မယ်အကြောင်းကြေညာခဲ့တဲ့ American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ခီးစဉ်ဆုံးသက်ပြီးနိုင်ပိုင်းချက်မှာပဲတရုတ်နဲ့ထိုင်ဝမ်ပေါ် American ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းသမ္မတအင်ဂျီယိုကထပ်မံပြောဆိုလိုက်တာပါ။
There's no reason for Beijing to turn this visit.
ကာလာချာရှိချင်းသုံးလာတဲ့ American ရဲ့မူဝါဒနဲ့ညီသွားရောက်တဲ့ခီးစဉ်ကိုတရုတ်နိုင်ငံကအချက်အလက်ပြဿနာဖြစ်အောင်ဖန်တီးစရာအကြောင်းမရှိပါဘူး။ထိုင်ဝမ်ဆက်ဆံရေးဆိုင်ရာ1989ခုနှစ်ဥပဒေအရတရုတ်တပြည်တော်သာရှိတယ်ဆိုတာကိုလက်ခံထားတဲ့ American မူဝါဒမှာအပြောင်းအလဲမရှိကြောင်းရှင်းရှင်းလင်းလင်းပြောထားပါတယ်လို့အင်ဂျီတော်ပြောင်းဝင်ရကရင်ရှောင်ပြေကပေါ်ထူးနေတဲ့ဆင်းလုံးမှာပြောဆိုသွားတာပါ။အမေရိကန်လွတ်တော်ဥက္ကဋ္ဌကတော့ထိုင်ဝမ်ကျွန်းကိုပြစ်မထားဘူးဆိုတာရှင်းရှင်းလင်းလင်းသိအောင်ပြသတဲ့အနေနဲ့သွားရောက်တာဖြစ်ကြောင်းဗိုလ်ထုနယ်ခီးစဉ်ဆုံးသက်မှာပြောဆိုခဲ့ပါတယ်။ထိုင်ဝမ်ကျွန်းကိုလက်အောက်ခံဖြစ်သဘောထားတဲ့တရုတ်စိုးရကတော့ဒီခီးစဉ်ဟာအချောက်ချာထိပါတဲ့လုပ်ရဖြစ်အပြင်းထန်ကန့်ကွက်ခဲ့တယ်လို့ထိုင်ဝမ်ကျွန်းအနီးစီးရီးလိချင်းကိုလည်းကြေညာခဲ့တာပါ။ထိုင်ဝမ်ကျွန်းအနီးတရုတ်ကစီးရီးလိချင်းနဲ့စီစဉ်ကိုတော့G7 ဖွဲ့ကရှုတ်ချလိုက်ပါတယ်ခီးစဉ်ကိုအကြောင်းပြပြီးထိုင်ဝမ်ကျွန်းနီးရန်လိုတဲ့စီးရီးလှုပ်ရှားမှုတွေလှုပ်တာတင်းမာမှုတွေနဲ့ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်နိုင်တဲ့အကြောင်းလဲဗိုလ်ထုနယ်မှာပဲ G7 ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်